American သမ္မတရွေးကောက်ပွဲတွေကျင်းပဖို့၃လနီးပါးလိုသေးပေမဲ့ Democrat သမ္မတလား Hillary Clinton ဟာ Republican သမ္မတလား Donald Trump ကိုအနိုင်ရနိုင်ခြေ80ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးသုံးသပ်သူတော်တော်များများကပြောနေကြပါတယ်။နိုင်ငံတော်ဝန်ကောက်ခံတဲ့လူမှုသဘောထားစစ်တမ်းမှာ Clinton က9ရာခိုင်နှုန်းနဲ့ပုံမှန်အသာစီးရနေတဲ့အပြင်သမ္မတအနိုင်အရှုံးကိုအဆုံးဖြတ်ပေးမှာမို့အကျိတ်နဲ့ပြန်ဆန်ရမယ်ပြည်နယ်တွေမှာလည်းသူ့အပေါ်ထောက်ခံမှုပိုများနေပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲတွေမှာ American ပြည်နယ်40လောက်က Democrat ဒါမှမဟုတ်ရင် Republican တွေကိုပြက်ပြက်သားသားထောက်ခံခဲ့ကြပြီးမြဲပြည်နယ်10ခုလောက်ကတော့သမ္မတလောင်းဒါမှမဟုတ်မဲဆွဲတဲ့ကိစ္စတွေအပေါ်မှာမူတည်ပြီးတော့မဲပေးရွေးချယ်ကြတာပါဒါကြောင့်မို့လို့ဒီမဲရဖို့အကျိတ်နဲ့ပြန်ဆိုင်ရတဲ့ပြည်နယ်မျိုးတွေမှာ Clinton ကအနိုင်ရဖို့လိုအပ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်မဲ938မဲမှာ290ဒါမှမဟုတ်ဒီထက်ပိုပြီးတော့ရရှိထားတယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါတယ်နိုဝင်ဘာ6ရက်ရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ယောက်အတွက်မဲဆွဲစည်းရုံးချိန်တည်င်း12ပတ်အချိန်ကြာမှသေးတယ်6လစက်တင်ဘာနဲ့အောက်တိုဘာလတွေကြာရင်လဲကလင်တန်နဲ့ထရန့်ကြားမှာအခြေအတင်စကားစစ်ထိုးပွဲ3ခုလုပ်ဖို့အစီအစဉ်ရှိပါတယ်အဲ့ဒီစကားစစ်ထိုးပွဲကနေလဲသူတို့အပေါ်အများထောက်ခံမှုတွေပြောင်းလဲသွားနိုင်ပါတယ်ရှင်